တော်တော်ရှင်များရှင်ဟိုင်းမြန်မာနယ်စပ်တာချီလိတ်မြေဆိုင်ဒေသမှာတုံးမီလောင်နာနဲ့တောင်ယာမီးရှို့တာတွေကြောင့်မီးကိုမြုံမုံနေအောင်ဆိုင်နေပြီးဒေသခံပြည်သူတွေဟာအသက်ရှူလမ်းကြောင်းနဲ့မျက်စိဆက်တဲ့ဝေဒနာတွေကိုခံစားနေရပါတယ်။ဒီကြောင့်ပြည်စုံကိုထိုင်းနိုင်ငံချင်းဆိုင်သတင်းတော်ဦးမိုးစောကတင်ပြထားပါတယ်
။ဟုတ်ကဲ့ဒီကြောင့်ကိုထိုင်းမြန်မာနယ်စပ်ဒေသတာချီလိတ်မြို့ကဒေသခံတအုပ်ကိုဆက်သွယ်မေးမြန်းကြည့်ရတဲ့အခါမှာအခုလိုပြောပြပါတယ်။
အာဒါတာချီလေးကမေဆိုင်ရောနှစ်ဖက်လုံးပေါ့နော်မြူကြီးကတော့အုံနေတာပေါ့မြူကိုမုံနေပေါ့နော်ကျွန်တော်တို့ကြားတာတော့ခြေဟင်းဘက်မှာလည်းမီးရှို့တယ်ကြားတယ်ပြီးတော့ဗမာပြည်ဘက်ကလည်းဒီလေဟုတ်တို့ဒီဟိုမိုင်းဖုံးတို့ဟိုဘက်ဒီမှာလည်းစီမံကိန်းနဲ့သူတို့မီးတွေရှို့တယ်လို့ကြားတယ်လေအဲ့ဒီမီးတွေရှို့နေတာတွေကဒီမြူကြီးဖြစ်ပြီးတော့ဒီမီးကိုတွေဖြစ်ပြီးတော့မုံနေနေပေါ့လေပြာမုံနေနေတစ်မြို့လုံးကလည်းအုံနေတာပဲပေါ့ဟိုဘက်ကဒီဘက်ကနေတော့ကောင်းကောင်းမနေရပါဘူ
းတချီလေးမျိုးမှာနေလို့မမြင်ရပဲအုံမိုင်းနေပြီလို့ပြောပြပါတယ်အခုတော့မြို့ကမြုံမုံတွေပိတ်ဖုံးနေတာကြောင့်ဒေသခံပြည်သူတွေအထူးသဖြင့်ကလေးငယ်တွေကအသက်ရှူလမ်းကြောင်းဆိုင်ရာဝေဒနာတွေခံစားနေရတယ်လို့အမည်မဖော်လို့သူတတိတချီလေးမျိုးကဆက်လက်ပြောပါတယ
်လူတွေကတော့ဒီလက်ကြောင်းနာတာတို့မျက်စိဆက်တာတို့ဟာလာဒီနာစည်းတာတို့ကတော့တအားဖြစ်နေကြတယ်လေကောင်းမှုရာတွေပါလေပေါ့လေဒီမိโกမိုင်းနေအသက်ရှူရာရကနေပြဖြစ်ပေါ်တတ်တဲ့ယောဂါတွေပေါ့နော်အဲ့လိုတွေတော်တော်များများကိုဖြစ်နေစေစေကန်းနေပါဆိုလို့ရှိရင်များတော့ဒီခလေးတွေဟာအခုတော်တော်များများကိုစေကန်းနေရောက်နေကြတာရှိတယ
်တရားပုဂံလင်းလက်မအယောင်ကိုယ်စလေကတော့အခုဆိုရင်တာချီလေးမြို့ကိုလင်းမသိနိုင်လို့ပြောပါတယ်တာချီလေးမြို့ကလင်းစည်းခီးတွေကကျိုင်းတုံမြို့ကိုတွားရောက်ပြီးလင်းစည်းနေကြရပါတယ်တာချီလေးနဲ့ဆက်ဆက်နေတဲ့ထိုင်းနိုင်ငံမြောက်ပိုင်းကချင်းတိုင်းနဲ့ချင်းမိုင်ခရိုင်တွေမှာတော့မီးခိုးမြုံမုံတွေကလွန်ခဲ့တဲ့အပတ်ကလေးကစပြီးအွန်ဆိုင်နေခဲ့ပါတယ်။ဒါကြောင့်ထိုင်းနိုင်ငံကသတင်းစာရေဒီယိုနဲ့ TV တွေကလူမှုအပြင်မှာမီးခိုးမြုံမုံတွေပေါ်ဝင်မှုရာခိုင်နှုန်းဟာရှိတင်တာတဲ့များစွာကျော်လွန်နေတဲ့အတွက်လူတွေရဲ့အကျမ်းမာရေးကိုထိခိုက်စေနိုင်တယ်လို့သတိပေးထားပါတယ်။အထူးသဖြင့်ကလေးငယ်တွေ၊တက်ကြီးရွယ်အိုတွေနဲ့အသက်ရှူလမ်းကြောင်းဆိုင်ရာယောဂရှိသူတွေကိုနေအိမ်ကနေအပြင်မထွက်ကြဖို့တိုက်တွန်းထားပါတယ်ခင်ဗျာ။